ဒီကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့တော်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဌာနကထိတ်တန့်အရာရှိကြီးတွေဟာဒီအွန်လိုင်းသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ဒီသတင်းစာရှင်းလင်းပွဲကိုအွန်လိုင်းကနေတက်ရောက်ပါဝင်ခဲ့တဲ့ထိုင်းနိုင်ငံကအက်ဒီတာဦးသိန်းထိုင်ဦးကိုအတန်လွှင့်ချိန်မတိုင်ခင်မှာပဲ Zoom ကနေကျွန်မဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့ဟိုသတင်းစာရှင်းလင်းပွဲကတော့အဓိကကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့မဟုတ်ပေမဲ့မြန်မာရေးရာအဓိကအကြောင်းအရာအနေနဲ့ပါလာတာပါခင်ဗျာ။ဟိုဒင်းလာရှင်းလင်းပွဲမှာအဓိကပြောသွားတဲ့သူတွေကတော့အမေရိကန်နိုင်ငံသားကြီးဝင်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားကြီးဝင်ကြီးဒန်နီယယ်ဂျေခရစ်တန်ဘရင့်ပါနောက်တစ်ယောက်ကတော့အမေရိကန်ပြည်ထောင်စုရဲ့အာဆီယံနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးယိုဟန်နက်စ်အေဗရာဟန်တို့နှစ်ယောက်ပါအဲသူတို့နှစ်ယောက်ကအခုလောဆယ်ဖနွန်ပင်ကနေပြီးတော့ကမ္ဘောဒီးယားနိုင်ငံမှာရောက်နေတယ်အာဆီယံစီဝေးတက်ဖို့ရောက်နေတဲ့အချိန်မှာနောက်ဒီစီဝေးမှာသမ္မတဂျိုးဘိုက်ဒန်လည်းတက်ပါလိမ့်မယ်နော်နိုဝင်ဘာလဲမှာမန်အင်ဂျင်တို့ပြီးတဲ့အတိုင်းပဲအင်ဒိုနီးရှားမှာ G20 အစည်းအဝေးရှိတယ်။နောက်ထိုင်းမှာ APEC အစည်းအဝေးရှိတယ်။ APEC အစည်းအဝေးမှာတော့အမေရိကန်ဒုသမ္မတကမလာဟဲရစ်ကရောက်ပါလိမ့်မယ်။အဲ့တော့ဒီအရှေ့အာရှပစိဖိတ်ရေးရာလက်ထောက်နိုင်ငံသားကြီးဝန်ကြီးနဲ့တန်မတ်ကြီးကိုပြောတာကတော့အဆင့်မြင့်ဆက်ဆံရေးအမေရိကန်ပြည်ထောင်စုနဲ့အာရှနိုင်ငံတွေအာဆီယံနိုင်ငံတွေအထူးသဖြင့်ဒီဆက်ဆံရေးပို့ပြီးတော့ကောင်းမွန်လာတဲ့အပေါ်မှာမဟာဗျူဟာမြောက်ပို့ပြီးတော့တိုးမြင့်မှုအတွက်ရည်ကြီးတဲ့အကြောင်းအရာတွေဆွေးနွေးမယ်ဆိုပြီးတော့အဓိကပြောသွားတာပါသူတို့ပြောရဆိုလို့ရှိရင်လူရေ1ဘီလီယံပေါ့အမေရိကန်ပြည်ထောင်စုနဲ့အာဆီယံဒေသမှာရှိတဲ့ပြည်သူတွေအကြားဒီလူတွေရဲ့အကျိုးစီးပွားအတွက်အာဆီယံနဲ့အမေရိကန်ပြည်ထောင်စုအကြားဆက်ဆံရေးတွေမှာအရင်ကတည်းကပို့ပြီးတော့မဟာဗျူဟာမြောက်တိုးမြင့်လာတဲ့အတွက်စိတ်လှုပ်ရှားတယ်ဆိုတဲ့အကြောင်းသူတို့အနေနဲ့ဒါတွေကိုအတက်မိတယ်ဆိုတဲ့အကြောင်းတွေကိုအဓိကပြောသွားတာပါခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီမြမရေးနဲ့ပတ်သက်ပြီးတော့သူတို့ဘာတွေထူးထူးခြားခြားပြောသွားတာရှိလဲရှင
်။ဟုတ်ကဲ့မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့အမေရိကန်လက်ထောက်နိုင်ငံသားယူဝင်ကြီးဒန်နီယယ်ဂျေခရစ်တန်ဘရင့်ကအခုလိုပြောသွားပါတယ
်။ Let's be very clear here. What has
ပြောတာတော့မြန်မာနိုင်ငံရေးရရှင်းပါလေတဲ့။မြန်မာနိုင်ငံမှာကိုယ့်ပြည်သူကိုကိုယ့်ပြည်သူတွေအပေါ်မှာရဲရဲဆဲဆဲလုပ်နေတဲ့ဆက်အာဏာသိမ်းမှုဒီဆက်အာဏာသိမ်းမှုကိုအမေရိကန်ပြည်ထောင်စုအနေနဲ့လုံးဝလက်မခံဘူးဆိုတာပြခဲ့ပြီးသားဒီကိစ္စကိုဒေတာရွေးနိုင်ငံတွေနဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့အတွက်ဒေတာရွေးနိုင်ငံတွေနဲ့ပူးပေါင်းပြီးတော့အမေရိကန်ပြည်ထောင်စုဘက်ကနေပြီးတော့ဆက်ပြီးတော့ဒီစစ်ကောင်စီဘက်မှပြားပေးသွားမယ်။ဒီအောင်မဖြစ်မနေဆက်လုပ်သွားမယ်ဆိုတာကိုအဓိကပြောသွားတာပါခင်ဗျာ
။ဟုတ်ကဲ့အဲ့တော့ဒီသမ္မတဘိုက်ဒန်အစိုးရကခန့်အပ်ထားတဲ့သူတို့အာဆီယံဆိုင်ရာအမေရိကန်သံအမတ်ကြီးရဲ့အခန်းကဏ္ဍရောအခုဘယ်လိုရှိမလဲရှင်။
ဟုတ်ကဲ့ကျွန်တော်တို့ဒီတော့ဒီတန်မတ်ကြီးယိုဟန်နက်စ်အေဗရာဟန်ကအာဆီယံတန်မတ်ကြီးအနေနဲ့အခုဒေတာရွေးနိုင်ငံတွေနဲ့အခုလိုထိပ်သီးအစည်းအဝေးကျင်းပနေတဲ့အချိန်မှာတွေ့နေတယ်ဆိုတာကိုတွေ့ဆုံဆွေးနွေးနေတယ်ဆိုတာကိုသိပါတယ်သူတို့အဓိကဆွေးနွေးတဲ့အကြောင်းအရာတွေထဲမှာရာသီဥတုဖောက်ပြန်မှုတိုက်ဖျက်ရေးကိစ္စလိုဟာမျိုးတွေနောက် COVID-19 ကြားနေပြီးတော့စီးပွားရေးပြန်ပြီးတော့ဥမော်လာရေးအတွက်ဒေတာရွေးနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေနောက်အင်ဒိုပစိဖိတ်ဒေသဒီရေချောင်းသွားလာမှုလွတ်လပ်တဲ့ပေါ်လာရည်တွေဖြစ်ဖို့ကိစ္စဒါတွေကိုအဓိကသာဆွေးနွေးတဲ့အချိန်မှာနောက်မြန်မာနိုင်ငံရေးကိစ္စလည်းအရေးကြီးတယ်ဆိုတာကိုသူကအခုလိုပြောတော့ပါလေ
Amongst other topics is the assistant secretary mentioned
မြန်မာပြည်သူတွေဖိနှိပ်ခံရတဲ့ရဲဆက်ဆက်ညှဉ်းပန်းနှိပ်စက်ခံရတဲ့လူ့ခွင့်ချုပ်ပေါင်းမှုတွေအဆုံးသတ်ဖို့အတွက်သူတို့အနေနဲ့ဒေသတွင်းနိုင်ငံတွေနဲ့ဆွေးနွေးမယ်ဆိုတာကိုသူကထည့်သွင်းပြီးတော့ပြောဆိုသွားတော့ပါခင်ဗျာဒီအစည်းအဝေးမှာအာဆီယံနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုနဲ့အစည်းအဝေးမှာယူကရိန်းကိုရုရှားအကျူးကျော်တဲ့ကိစ္စအဖြစ်မြန်မာနိုင်ငံရေးကိစ္စဒီနှစ်ခုကတော့မပါမဖြစ်အရေးကြီးတဲ့ကိစ္စတွေဆိုပြီးတော့ထည့်ပြောသွားတာတွေ့ရပါတယ်ခင်ဗျာ
တကယ်လို့ပေါ့နော်အာဆီယံရဲ့ဒီမြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်၅ချက်ကအလုံးမဖြစ်ဘူးဆိုတာမျိုးလည်းဖြစ်လာပြီဆိုတော့ပေါ့နော်ဒီအလုံးမဖြစ်ဘူးဆိုပြီးတော့လည်းတို့ဒီအာဆီယံနိုင်ငံဒီကိုနိုင်ငံကပြောလာပြီဆိုတော့အဲ့လိုအလုံးမဖြစ်ရင်ရောအမေရိကန်ကဘာဆက်လုပ်ဖို့ရှိမလဲဆိုတာသိရလဲရှင
်ဟုတ်ကဲ့ဒါနဲ့ပတ်သက်လို့တော့တိတိ